ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာအစိုးရကကြိုဆိုလိုက်ချိန်မှာပဲတက်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်နိုင်ကတော့ကော်မရှင်ရဲ့အစီရင်ခံစာမှာအချက်အလက်တချို့ဟာလွဲမှားနေပြီးတော့လိုအပ်ချက်များရှိနေကြောင်းတုံ့ပြန်ပြောကြားခဲ့ပါတယ်အပြည့်စုံကိုတော့ဆက်ပြီးနားဆင်ပါရှင်
ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂတွင်ရေးမှုချုပ်ဟောင်းကိုဖီအာနန်ရဲ့အဖွဲ့ဝင်တွေဟာမနေ့ညနေပိုင်းကရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲမလုပ်ခင်နေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ကိုတီးခြားစီတွေ့ဆုံခဲ့တာပါအစီရင်ခံစာပါအချက်တွေန
ကိုပြန်ပြီးတုံးသက်ပြင်ဆင်ဖို့ဗိုလ်ချုပ်မှုကြီးဘက်ကတုံ့ပြန်ပြောဆိုခဲ့ကြောင်းတမတော်ပိုင်းညဝတီရုံမြင့်တန်ကြားသတင်းဌာနကအခုလိုပြောသွားပါတယ်။တမတော်အနေနဲ့ရခိုင်ဒေသရေးကိစ္စကိုစဉ်းစားမပြတ်စဉ်းစားတုံးသက်လှုပ်ဆောင်နေခြင်းဖြစ်လို့မိမိတို့ဆွေးနွေးခဲ့တဲ့အချက်အလက်မှားယွင်းမှုညတာရန်လိုအပ်မှုများကိုတုံးသက်ပြင်ဆင်ရန်အကြံပြုကြောင်းပြင်ရခိုင်ပြည်နယ်ဆိုင်ရာအ
ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ဆွေးနွေးအကြံပြချက်တွေကိုပြန်လည်လေ့လာသုံးသပ်ပြီးလိုအပ်ရင်မှားယွင်းတယ်ဆိုတဲ့အချက်လက်တချို့ကိုပြင်ဆင်ထုတ်ပြန်ပေးမယ်လို့လည်းကိုဖီအနန်ဘက်ကတုံ့ပြန်ပြောဆိုခဲ့တယ်လို့တက်မတော်ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အဓိကပြန်ပြီးဆွေးနွေးခဲ့တဲ့အရေးကြီးတဲ့အချက်တွေထဲမှာ1982ခုနှစ်နိုင်ငံသားဥပဒေဟာရခိုင်ပြည်နယ်ကမွတ်စလင်တွေအတွက်နိုင်ငံသားဖြစ်ခွင့်ကိုတားဆီးပိတ်ပင်တယ်လို့ဖြစ်နေကြောင်းနဲ့နိုင်ငံတကာစံနှုန်းနဲ့မညီကြောင်းအစီရင်ခံစာထောက်ပြထားတာနဲ့ပတ်သက်လို့လက်ရှိတည်ဆဲဥပဒေဖြစ်နေတဲ့အတွက်ဒီဥပဒေအတိုင်းပဲဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့ဗိုလ်ချုပ်မှုကြီးကဆိုပါတယ်။ဒါအပြင်စစ်တပ်လုံခြုံရေးအဖွဲ့တွေကိုရခိုင်ပြည်နယ်မှာလိုအပ်တာတဲ့ပို့ပြီးအမြောက်အများချထားကြောင်းအစီရင်ခံစာမှာပါတဲ့အချက်ကတော့အကြမ်းဖက်တိုက်ခိုက်မှုတွေဆက်ပြီးရှိနေတဲ့ဘူးတီတောင်မောင်းတော်ဒေသမှာတရားဥပဒေစိုးမိုးရေးအတွက်တာမန်ရဲတပ်ဖွဲ့အုပ်ချုပ်ရေးအဖွဲ့အစည်းတွေနဲ့ထိန်းချုပ်လှုပ်ဆောင်နိုင်စွမ်းမရှိတဲ့အတွက်လုံခြုံရေးတပ်အများပြားချထားခြင်းဖြစ်ကြောင်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတုံ့ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းလွတ်လပ်စွာသွားလာခွင့်ကန့်သက်ထားကြောင်းအစင်ခန်းစာမှာပါတဲ့အချက်နဲ့ပတ်သက်လို့တော့သတင်းအဖွဲ့များကသွားလာခွင့်ပေးထားကြောင်းအထူးသဖြင့်တက်မတော်အနေနဲ့လူသားချင်းစာနာမှုအကူအညီပေးတဲ့လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်နေတယ်လို့ဗိုလ်ချုပ်မှုကြီးကပြောကြားခဲ့ပါတယ်။ဒါအပြင်ရခိုင်အကြံပေးကော်မရှင်ရဲ့အစင်ခန်းစာကိုဒေသခံတိုင်းရင်းသားတွေလက်ခံဖို့လိုအပ်ကြောင်းလည်းကိုဖီအနန်နဲ့တွေ့ဆုံစဉ်မှာဗိုလ်ချုပ်မှုကြီးမီအောင်လှိုင်ကပြောပါတယ်ဒီတော့တွင်မှာပဲကိုဖီအနန်ဦးဆောင်တဲ့ကော်မရှင်ရဲ့အစီရင်ခံစာပါအချက်တွေဟာလက်တွေ့ကျပြီးပြည့်စုံမှုရှိကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကမနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှာပုံမှန်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်အခုလိုပြောသွားပါတယ်
We welcome the release of the comprehensive report of the Advisory Commission on Rakhine State.
ပြည်စုံကျေပြတ်နေရခိုင်ကြံပေးကော်မရှင်ရဲ့အစီရင်ခံစာကိုကုလသမဂ္ဂကကြိုးစားပါတယ်အသိမှတ်ပြုကပ်ပြားနဲ့နိုင်ငံသားခံယူခွင့်ကိုအလေးပေးဖော်ပြထားသလိုအထူးသဖြင့်လူတိုင်းလူလက်စွာသွားလာခွင့်ရှိဖို့လည်းတိုက်တွန်းထားတာတွေ့ရပါတယ်။နောက်ပြီးတော့အကြမ်းဖက်ဖြစ်ပွားမှုရဲ့အခြေခံစစ်မြစ်အကြောင်းရင်းကိုဖြည့်ဆင်းပေးဖို့နဲ့နှစ်ဖက်အတိုင်းဝိုင်းကြားပဋိပက္ခကိုလျှော့ချဖြစ်ဖို့စတဲ့လိုအပ်ချက်တွေကိုဒီအစီရင်ခံစာထဲမှာထောက်ပြထားပါတယ်။
ဒါအပြင်အစီအခံစာရဲ့အကြံပြုချက်တွေကိုလက်တွေ့အကောင်အထည်ဖော်ဖို့ကုလသမဂ္ဂဘက်ကမျှော်လင့်ထားတယ်လို့ဆိုပါရယ်။တချိန်တည်းမှာပဲအခုလိုရခိုင်အကြံပေးကော်မရှင်ကိုဖွဲ့စည်းပေးခဲ့တဲ့မြန်မာအစိုးရရဲ့ဆောင်ရွက်မှုဟာအရေးပါတယ်ဆိုတာကိုကုလသမဂ္ဂကအတိအမှတ်ပြုကြောင်းစတီဖန်ဒူဂျာရစ်ကထပ်မံပြောဆိုခဲ့ပါရယ်။ဒါအပြင်ရခိုင်ပြည်နယ်မှာလူမှုအတိုင်းဝိုင်းအလုံးတိုးတက်ကောင်းမွန်မှုအတွက်အစီရင်ခံစာအကြံပြုချက်တွေကိုမြန်မာအစိုးရကအကောင့်ထဲဖော်ရမှာကုလသမဂ္ဂအနေနဲ့အကူအညီပေးဖို့အဆင့်တစ်ဖြစ်နေကြောင်းစတီဖန်ဒီဂျာရစ်ကပြောသွားပါတယ်ရှင်